မြန်မာနိုင်ငံရဲ့မိခင်မြက်ကြီးဖြစ်တဲ့အေယာဝတီကမြမရာဇဝင်ကိုပြောပြနိုင်ပါသလားအေယာဝတီမြက်စည်းဝင်ရာကမ်းလွန်ပင်လယ်ပြင်ကအ ਨੇ ကျကြောက်တွေကိုတွေ့လာရင်မြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုသိနိုင်တယ်လို့ဂျပန်အန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပါတယ်ဒီလိုသိနိုင်ဖို့လေ့လာမှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးမယ်နော်မြန်မာနိုင်ငံမြောက်ဖြားမှာဟိမဝန္တာကနေတွေ့တန်းလာတဲ့တောင်တန်းတွေကြားကနေအလဲပိုင်းကမြေပြန့်တွေကိုဖြတ်ပြီးတောင်ဘက်ပင်လယ်သမုဒ္ဒရာရဲ့စီဝင်နဲ့ပင်မမြစ်မကြီးဟာအေယာဝတီဖြစ်တယ်လို့အရှိတ်ဘက်ကုန်းပြင်မြစ်မှာတောတောင်တွေကိုဖြတ်ပြီးတောင်ဘက်ကပင်လယ်သမုဒ္ဒရာရဲ့စီဝင်တာကတန်လွင်မြစ်ဖြစ်ပါတယ်။သူတို့စီဝင်ရာအေယာဝတီကမ်းလွန်မုတ်တမပင်လယ်ခွေထဲပို့ချတဲ့ဒီအနယ်တွေကနေမြမရာဇဝင်ကိုပြောပြနိုင်ပါတယ်တဲ့။ကမ္ဘာမြေကြီးတွေဟာရေစီးနဲ့တူသူတို့တည်ယူလာတဲ့အနယ်တွေကိုပင်လယ်သမုဒ္ဒရာတွေထဲပို့ချကြပါတယ်။ဒီအထက်မှာအေယာဝတီတို့တန်လွင်တို့လိုမြေကြီးတွေကနေပို့ချတဲ့အနယ်တွေကတိတ်ကိုအရေးပါတယ်လို့ဒေါက်တာမိုးကျော်သူကပြောပါတယ်
။အေယာဝတီမြေကြီးဘလောက်အရေးပါတယ်ဆိုတာလေကျွန်တော်နည်းနည်းလေးပြောပြချင်ပါတယ်။အဲ့ဒါကဟိမောနာနဲ့တိဘက်တောင်ကုန်းတွေကနေပြီးတည်လာတဲ့အနယ်တွေကပင်လယ်ထဲကိုပို့ချတဲ့ဥစ္စာကဒီတစ်နှစ်ကိုတန်ချိန်တန်ပေါင်း300ရှိပါတယ်ခင်ဗျအနေတွေကြီးပဲဆိုတော့သူကဘလောက်အဆင့်ရှိလဲဆိုရင်ဟိမွန်နာတောင်တန်းကြီးကနေပြီးတော့သူကကဘာတစ်ခုလုံးမှရှိရချတဲ့အနေတွေ20ရာခိုင်နှုန်းလောက်အထိကိုဒီအေယာဝတီနဲ့တောင်လင်းမြစ်ကနေပို့ချတဲ့အဆင့်ရှိသလိုမျိုးဒီ sediment အနေတွေရဲ့လုပ်စုပေါင်းကကဘာမှာနံပါတ်4အဆင့်လောက်အထိကိုများပါတယ်ခင်ဗ
ျဒီလိုအနေချမှုများပြားကြီးမှတဲ့အေယာဝတီနဲ့ချင်းရွှဲမြစ်ကြောင်းတွေမှာကြတဲ့အနေတွေကိုသူတေသနပညာရှင်တွေကလေ့လာနေကြတာပါ
ညဝချုံမဒေတာသူတေသနာရဲ့အတွက်တကယ်ကိုအချိန်ဟုံမြင့်မြင့်နဲ့ရလာတဲ့ဥစ္စာ2012ခုနှစ်နောက်ပိုင်းမှာပါပထမပိုင်းကတော့ဘယ်လိုခေါ်မလဲမိုးလေဝသကရှိတဲ့မြစ်ချောင်းတွေကနေတိုင်းတာတဲ့အချက်လက်တွေကနေပြီးတော့မှပုံဖော်ပြီးတော့ကြည့်ပြီးတော့ရေးကြတဲ့သူတေသနာစာတမ်းတွေများတယ်အထူးသဖြင့်ကတော့ပထဝီ background ကနေပြီးတော့တွားကြတယ်ပထဝီ background ကိုဘာကြောင့်သုံးညလဲဆိုတော့ဒီဂျိုဒူးကနေရတဲ့ data တွေ GIS data တွေကအရန်ကိုအသုံးဝင်လို့ပါအဲ့ဒါကိုမှဒီ2012နောက်ပိုင်းကျတော့တကယ်ကိုဘယ်လိုပြောင်းလဲလာလဲဆိုတော့ Marine Geology ဘိုင်းဖြစ်လာပြီးအနာဝသူတေသနာဘာလို့လဲဆိုတော့တင်မောင်းနဲ့ရေထဲထိဆင်းလာပြီးတော့တိုင်းထွားတဲ့အဆင့်မျိုးဖြစ်လာပါတယ်။အဲ့ဒီမှာကျွန်တော်တို့တွေ့လာတဲ့အချက်တွေကပိုပြီးတော့များလာပါတယ်ခင်ဗျ။အဲ့ဒါကတင်မောင်းဘဝနေပြီးကျွန်တော်တို့တွေအတန်လှိုင်းနဲ့ဖမ်းပြီးတော့ဒီပင်လယ်ကျမ်းမြေကမြေလွှာကိုအနေထားကိုတိုင်းတဲ့ဥစ္စာရယ်ပြီးတော့မှ piston core လို့ဆိုပြီး3မီတာလောက်ရှိတဲ့ core sample လေးတွေကိုဒီပင်လယ်ကျောက်ကျမ်းမြေကနေပြီးတော့နေရာအများကြီးကနေတိုင်းပါတယ
်။ AMR မြို့ဝကျွမ်းမော်ဒေတာအနေချက်မှုကိုလေ့လာဆဲဖြစ်ပေမဲ့လက်ရှိမှာပဲအရေးပါတဲ့အချက်တွေကိုတွေ့နေရပါပြီ။
ပါရီရှာဖွေတွေ့ရှိလဲဆိုတော့ပရမတစ်ချက်ကတော့အေယာဝတီမြို့ဝကျွန်းမော်ကြီးဖြစ်လာတဲ့ဥစ္စာကဟင်္ဒရာကနေပြီးတော့မှပေါ့နော်အခုလက်ရှိဒီပင်လယ်ကမ်းရိုးတန်းရှိတဲ့နေရာအထိစုစုပေါင်း290ကီလိုမီတာရှိပါတယ်ဒါလိုက်တိုင်းလိုက်မယ်ဆိုရင်ဒီ290ကီလိုမီတာဖြစ်လာတဲ့တမိုင်းကြောင့်နှစ်9000ပဲရှိပါတယ်ခင်ဗျာနှစ်9000ဆိုတဲ့သဘောက10နှစ်နေလိုက်ရင်1 km ရွေးဖို့တော့ average ဆိုတဲ့ဆိုတော့26မိနစ်ဆိုရင်1 km လောက်အထိကိုကျယ်လာနေတဲ့သဘောပါဒါပေမဲ့အဲ့လို average ယူလို့တော့မရပါဘူးဘာလို့လဲဆိုတော့ကျွန်တော်တက်တန်းလိုက်ကျွန်တော်လိုက်ပြီးတွေ့တဲ့အချိန်မှာပထမဆုံးနှစ်1000ပေါ့နော်လွန်ခဲ့နှစ်6000နဲ့နှစ်9000အတွင်းမှာသွားတဲ့ပမာဏဟင်းစရာနေပြီးပသိမ်မျိုးအနာလောက်အထိကိုမြေဝါကျွန်တော်အကျယ်ကြီးသွားတာသူကတော့အမြန်ဆုံးပေါ့နော်အဲ့နောက်ပိုင်းမှာဖြည်းဖြည်းချင်းနှေးလာပါတယ်အခုနောက်ဆုံးကြံခဲ့တဲ့နှစ်100မှာအနေကျတဲ့ဟာအရန်ကိုတိတရာကြီးနှေးလာပါတယ်
လွန်ခဲ့တဲ့အနှစ်တရာမှာအ ਨੇ ကျမှုဘာကြောင့်တိတိတသားနှေးလာတာပါလဲ
။ကျန်ခဲ့တဲ့နှစ်တရာလောက်မှာဘာလို့အ ਨੇ ကျတဲ့ဟာအရန်ကိုနှေးသွားလဲဆိုတာနဲ့ပတ်သက်ပြီးတော့ပထမကောက်ချက်ချတာရာသီဥပုံစံတွေပြောင်းလဲသွားတာတွေရဲ့ဒီမိုးရွာတာတွေခီးမွန်တာဘက်ကနေလာပြီးရေစီးလာတဲ့ပမာဏတွေဘာကြောင့်ဖြစ်သွားလဲဆိုတဲ့ဟာတွေကိုဟိုလေ့လာတဲ့အဆင့်မရှိဘူး။တိကျသုံးသပ်တဲ့အချက်တွေမရသေးပါဘူ
း။မြို့ဝကျွမ်းမော်ကနေပင်လယ်ထဲဆက်ပြီးကြတဲ့အ ਨੇ တွေကိုတော့သင်းမောနဲ့သွားတိုင်ပြီးလေ့လာရပါတယ်။ဒီခါမှာအနေရီပေါ်မှာတက်ရောက်တဲ့ပြောင်းလဲနိုင်တဲ့အခြေအနေ၄မျိုးတွေ့ရတယ်လို့ပြောပါတယ
်။ပထမဆုံးအချက်ကတော့မြစ်ကနေစီးဆင်းလာတဲ့အတွက်ကြောင့်မလို့ပါလာတဲ့အနေရီပါနော်။ပြီးတော့မှတခါဒီပင်လယ်ကနေပြီးတော့ဒီအတက်ကြကြောင့်မလို့အပြောင်းလဲဖြစ်တဲ့ဥစ္စာကတော့ပင်လယ်ဝကနေစောင့်ပြီးတော့ရွှေ့တာမလို့ဒီဟာပေါ်မူတည်ပြီးတော့အတက်ကြအပြောင်းလဲဖြစ်လို့မျိုးတတိယတစ်မျိုးကကျတော့လေတွေကနေပေါ့နော်။ရာသီဥတုကြောင့်ဖြစ်တဲ့ဥစ္စာတွေအပိုင်းတွေ။နဲ့သဒ္ဒုထအချက်နောက်ဆုံးအချက်ကတော့ဘူမိပြတာပါ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမြဝကျွန်းပေါ်ကြီးရဲ့အရှိတ်ဘက်မှာကရက်ကစကိုင်းပြည့်ရည်ကြီးကရှိနေပြီးအဲဒီစကိုင်းပြည့်ရည်ကြီးကပင်လယ်ထဲဆင်းသွားပြီးတော့ဒီ spreading center ဆိုပြီးတော့ဒီအန်ဒမန်ဟွာကြီးကိုရွေ့နေတယ်ချဲ့နေတဲ့အပိုင်းလေးတွေရှိပါတယ်ဒီတောင်မြောက်ဟိုရွေ့တာမဟုတ်ဘူးတည်ပြီးတော့ဆိုတော့အဲဒီပြည့်ရည်ကြီးကနေပြီးတော့ဖြစ်တဲ့အချက်လက်ကကြတော့အဓိကကတော့ဒီမိုးတော်ပင်လယ်ကွေ့နဲ့ ตะตองเนี่ยตันนี่แกจ๋าเนี่ยดิมาอย่างชื่อไปมั้ยตะคุเนี่ยตะคุก็เลยเจ๊เสร็จก็เลยสิตาเลยจ้ะจ้ะมะรู้ดีจอโลจิคอลแฟกเตอร์นี่เนี่ยดีสกายแปลอยู่ดีจ้ะอยู่ไล่ได้เฉยมาดีซีเดสอเนรีเนี่ยอเปียงแลก็เลยดีเจ้าผิดได้ဥษาเนี่ยดิมုံนั้นย่องဝင်ลาได้เลอาร์ยีอาร์ดิเจ้าเปียงแลဥษานี่ก็ถ้าถ้าပြီးတော့လှည့်လိုက်တဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့သူတို့အခုနောက်ဆုံးတွေ့တဲ့အရ အခုလက်ရှိသူတို့တစ်နှစ်ကအထိလုံနိုင်တာက3မီတာပဲရှိသေးတယ်ဆက်ဒီမန်ကို3မီတာဖြစ်တဲ့အကြောင်းသူတို့ကြည့်နိုင်တဲ့ဥစ္စာနှစ်ကထောင်ကနန်းတောင်ကနန်းပဲရှိသေးတယ်ခင်ဗျဆိုတော့အဲ့တက်ကိုကြော်ပြီးတော့ကျွန်တော်တို့ကဘာလို့လဲဆိုတော့ဒီဟီမိုနာတောင်တန်းကြီးဖြစ်လာတာလုံခဲ့တဲ့နှစ်တန်း220ကနေပြီး25တန်းကနေစပြီးတော့ဟီမိုနာတောင်တန်းကြီးမြင့်တက်လာပြီးတော့မှမြင့်ကြီးရစီမြင့်ကြီးရစီပြီးတော့ဟိုမုတ်တုံရာဒီဥရီတွေဖြစ်လာတယ်ဒါတွေအားလုံးကဒီအရှတ်တိုက်ကရာဒီဥရီကြောင်းလဲမှုတွေမြေလွာပြောင်းလဲမှုတွေစိုက်ပျိုးရေးတွေပုံမှာအသက်ရောက်နေတဲ့အတွက်ကြောင့်မလို့အဲ့ဒီရာဆိုရင်ကိုကျွန်တော်တို့ကပြင်းအောင်ဆိုပြီးတော့မီတာ50မီတာ100လောက်ထိနဲ့တဲ့ twin to be your sample you go ဆိုတဲ့ဥစ္စာကအဓိကယူရဲချက်ပါဒါပေမဲ့အဲ့ဒီရာဇဝင်သိုံတစ်ခုလေးနဲ့ဘာလို့သိမလဲဆိုတော့ပြောင်းလဲလာတဲ့ဟာတွေလူအဖွဲ့အစည်းတွေပြောင်းလဲလာဆိုတဲ့သဘောကရာဒီဗီဒူကအရန်သိတာကြီးပြောင်းသွားတယ်ဆိုရင်ဟိုရှေ့ရှေ့တုန်းကဂျန်ငယ်1,000 2,000ဆိုတဲ့မြို့ပြနိုင်ငံတွေဆိုတာကရာဒီဗီဒူ 1DG 2DG ပြောင်းလဲလာတဲ့ပျက်စီးသွားနိုင်တဲ့အခြေအနေပြက်လဲပြက်ခဲ့တဲ့အခြေအနေရှိတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကလေ့လာချင်တာတစ်ခုဒုတိယတစ်ခုကတော့ငလျင်ကြီးတွေဘလောက်ထိလှုပ်ခဲ့လဲဂျန်ငယ်1,000 2,000 3,000အတွင်းမှာအဲ့ငလျင်ကြီးတွေကဘလောက်ထိတက်ရောက်တဲ့ဟာတွေဆိုတဲ့ဥစ္စာတွေကိုလည်းကျွန်တော်သိချင်တာတစ်ချက်ပါဆိုအဲ့နှစ်ခုကိုအဓိကထားပြီးရောလေ့လာဖို့အတွက်ကိုညီမနေပေမဲ့အခုလက်ရှိကျွန်တော်တို့ပေါ့နော်ဘာနာရေးအခြေအနေဒီပညာရှင်တွေရဲ့လုပ်နိုင်တဲ့အခြေအနေရာဒီ3မီတာလောက်ရှိတဲ့ကိုယ် sample လေးတွေနောက်ပြီးမြောက်ကျွန်းပေါ်မှာဆိုရင်လည်းဒီရန်ကုန်တက္ကသိုလ်ပထဝီဌာနတွေကနေပြီးလုပ်နေတဲ့သုတေသနလေးတွေကနေပြီးတော့ရတာရလတ်လေးတွေကကြတော့သူကနှစ်ရာခဏန်းထောင်ခဏန်းလောက်အထိတည်နေတဲ့အချက်မျိုးရှိပါသေးတယ
်ဒီလိုတွေ့ရှိချက်တွေကနေမြောက်ကျွန်းပေါ် data မှာဘန်အန်ဒီယာတွေကျလာနိုင်တယ်ဆိုတာနဲ့ဘလို့ဆက်ပြီးလေးလာဖို့လုပ်နေတယ်ဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်